Best of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင်မေဂန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ15ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မူကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှဒီကနေ့ပြစ်ခတ်မှုဖြစ်ရာကလူပေါင်း49ယောက်ထပ်မံတည်ဆုံပြီးနောက်ထပ်20လောက်ကလည်းအပြင်းထန်ဒဏ်ရာတွေရရှိသွားပါရဲ့။ဒီခိုက်ပြင်းထန်မှာတိုက်ပွဲတွေကြောင့်ရှေ့မဖြစ်လိုအပ်နေတဲ့ကျန်းမာရေးဆက်ရှောက်မှုအခွင့်အရေးတွေမရနိုင်ပဲဖြစ်နေတယ်လို့ပြင်သစ်ခြေဆိုင်နယ်စည်းမထားဆရာဝန်များဖွဲ့ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှွန်နဲ့တူချညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသတင်းရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့အစိုးရတပ်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်တပ် A တို့အကြားတိုက်ပွဲတွေအပြင်းထန်ဆက်ပြီးတော့ဖြစ်နေတယ်လို့တန်တရားနဲ့ဖမ်းဆီးခံရတဲ့အရက်သားတွေလည်းပို့ပြီးများလာနေတဲ့သတင်းမှနားဆင်ရမှာကတော့
ဒီလိုကတော့တော့တက်ခံရတော့တယ်လို့ပြောတယ်ဒီလိုရောထင်းမှာဖမ်းတာပါတော့ဆိုးဖို့တော့တယ်လို့ပြောပါလိမ့်တယ
်ချေးရွာတွေတဲ့အထီးဝင်ရောက်ဖမ်းဆီးခံရတဲ့အကြောင်းနဲ့အတူစစ်ပြေးဒုက္ခတွေတွေကလည်းတောင်းနဲ့ချီပြီးဖြစ်လာနေတဲ့သတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံထောင်နဲ့ချီပြီးတော့အိုးအိမ်တွေဆုံးခွာထွက်ပြေးနေရပြီးတိုက်ပွဲတွေမှာပိတ်မိနေပါတယ်ဒီကနေ့ကြာရောက်တဲ့ဒီအပြည်ပြည်ဆိုင်ရာမြေချောင်းများနေ့မှာတော့ဒီအစိုးရကတည်ဆောက်နေတဲ့ရေကာတာစီမံကိန်းတွေအကြောင်းကိုဝေဖန်ပြောဆိုပါတယ်တပ်ငယ်မရင်းကျွလွန်သူတွေကိုထောင်တသက်ချမှတ်နိုင်တဲ့ဥပဒေချက်ဒီကနေ့အမျိုးသားလွှတ်တော်မှာအတည်ပြုပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအစည်းအဝေးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှဒီကနေ့ပြစ်ခတ်မှုဖြစ်ပေါ်ရာကလူပေါင်း49ယောက်ထပ်မံတည်ဆုံပြီးနောက်ထပ်လူ20လောက်ကလည်းအပြင်းထန်ဒဏ်ရာတွေရရှိသွားပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအမျိုးသား3အမျိုးသမီး2ကိုဖမ်းဆီးထားပြီးတန်ရရှိသူတွေအားလုံးကလုံခြုံရေးအတွက်စောင့်ကြည့်ခံယူခြင်းမှမပါဝင်ဘူးလို့လည်းနယူးဇီလန်ဝန်ကြီးချုပ်ဂျက်စင်တာအာရန်ကပြောပါတယ်။အသက်28နှစ်အရွယ်တနတ်သမားဖြစ်တန်ရရှိသူကိုတော့လူသတ်မှုနဲ့အမှုဖွင့်ထားပြီးစီရင်နစ်မှာရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ပေါ်ရှာပြောပါတယ်။ရဲတပ်ဖွဲ့ကတရားစွဲခံရသူအမည်ကိုထုတ်မပြောရင်လည်းနယူးဇီလန်ရဲ့မြေတံညဌာန TVNC ကတော့တနတ်သမားအစိုးရနိုင်ငံ News Software ပြည်နယ် Grafton မြို့ကအသက်28နှစ်အရွယ် Brandon Tarrant ဆိုသူဖြစ်တဲ့အကြောင်းပြောဆိုကြတာပါ။အစိုးရဝန်ကြီးချုပ် Scott Morrison ကလည်းတန်တရားရှိသူသနသမားအစိုးရနိုင်ငံသားဖြစ်ကြောင်းအတည်ပြုခဲ့ပြီးလက်ရဆုံးအကြမ်းဖက်ဝါဒီတူအဖြစ်ရည်ညွှန်းပြောဆိုခဲ့ပါတယ်။လူပေါင်းရာနဲ့ချီဝတ်ပြုဖို့ဗလီရီမှာရောက်နေတော့တိုက်ခိုက်မှုဖြစ်ခဲ့တာပါ။တနသမားကတော့တိုက်ခိုက်မှုကိုခေါင်းမှတက်ထားတဲ့ကင်မရာနဲ့ရိုက်ကူးပြီး Facebook လူမှုကွန်ရက်မှာဓာတ်ရိုက်ပြသခဲ့ရမှာပလီတကူထဲမှာအသက်ခံရသူတွေကိုလည်းတွေ့ခဲ့ကြပါတယ်။ရွှေပြောင်းနေထိုင်သူတွေကိုကြွကြော်သူဖြစ်နေရင်ညွှန်းပြောဆိုတဲ့ကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်မှာပဲ Facebook မှာဗီဒီယိုကိုတိုက်ရိုက်ပြသခဲ့တာပါ။ရစက်လုံးနဲ့တိုက်ခိုက်မှုဗီဒီယိုကိုတော့နောက်ပိုင်းလူမှုကွန်ရက်ပေါ်ကနေဖယ်ရှားခဲ့ပါတယ်။တိုက်ခိုက်မှုတွင်ပလီတကူထဲမှာလူ40ယောက်သေဆုံးပြီးတနက်တန်ရာတွေကြောင့်စစ်ကူသားပေးနေရတဲ့48ယောက်ထဲမှာတော့ငယ်ရွယ်တဲ့ကလေးတွေပါဝင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားတာပါ။တိုက်ခိုက်မှုဖြစ်စဉ်နှစ်ခုစလုံးမှာစံချိန်တင်လောက်လက်နက်တွေအများများဖမ်းဆီးရမိခဲ့ကြောင်းလည်းရဲကော်မရှင်နာမင်းကြီးကပြောပါရယ်တက်ခိုက်မှုဖြစ်ခဲ့ပြီးနောက်မှာတော့နယူးဇီလန်မှာအကြမ်းဖက်တက်ခိုက်မှုသတိပေးစင်ကိုလည်းတွန်းမြင့်ထားပါရယ
်ပြီးခဲ့တဲ့တနင်္ဂနွေနေ့လုံကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်အပိုင်းစားတွေမှာလေယာဉ်တီနီအောင်လုတ်တဲ့ဆက်ပုံမှန်အနေထားမဟုတ်တာတွေ့ရတယ်လို့လေယာဉ်ပြတ်ကျမှုစုံစမ်းနေသူတွေကပြောပါရယ်ပုံမှန်မဟုတ်တဲ့ဆက်အနေထားကအောက်တိုဘာလတုန်းကပြတ်ကျခဲ့တဲ့အင်ဒိုနီးရှားလိုင်းယန်လေကြောင်းလိုင်းလေယာဉ်ရဲ့ဆက်နဲ့ဆင်တူနေတယ်လို့ကျွမ်းကျင်တဲ့အသိုင်းပိုင်းကပြောပါရယ်အီသီယိုးပီးယားလေယာဉ်အမှတ်စဉ်302ရောလိုင်းယန်လေယာဉ်အမှတ်စဉ်610ပါပြန်တန်းနေစဉ်မှာအမြင့်ပေရာနဲ့ချီရုတ်တရက်တိတိတသာပြောင်းသွားခဲ့တာကိုဂျိုလူကနေအလိုလျောက်မှတ်ထားတဲ့အချက်လက်တွေမှာတွေ့ရပါရယ်ပြန်တန်းမှုအမြင့်ရုတ်တရက်တိတိတသာပြောင်းသွားတာကိုကြည်ကြအဖြစ်လေယာဉ်မှုကခက်ခက်ခဲခဲလေယာဉ်ကိုထိမ့်ဖို့စူးစမ်းခဲ့ရပုံရပါရယ်လေယာဉ်နှစ်ဆင်းလုံးပြန်တက်ပြီးမကြခင်လေယာဉ်ဝင်းစီပြန်လာဖို့ခွင့်တောင်းတာလည်းတူနေပါရယ်အီသီယိုးပီးယားလေယာဉ်ရဲ့ပြန်တမ်းမှုအချက်အလက်နဲ့အသက်မှတ်တမ်းတင် black box ဆက်တွေကိုတော့ပြင်သစ်ကလေကြောင်းဆိုင်ရာကျွမ်းကျင်သူတွေစစ်ဆေးနေကြပါတယ်။ဒီလေယာဉ်နှစ်ဆင်းလုံးကဘိုးအင်းကုမ္ပဏီလုပ် 737 Max 8 အမျိုးအစားတွေဖြစ်တာမို့ American အပါအဝင်နိုင်ငံပေါင်း30ကျော်မှ Boeing 737 Max လေယာဉ်တွေပြန်တမ်းမှုကိုရည်နာထားပါတယ်။ 737 Max 8 လေယာဉ်အစင်9,000လောက်အမှားရှိတဲ့ Boeing ကုမ္ပဏီကတော့လေယာဉ်အစ်စ်တွေပေးပို့တာစိုက်ထားမယ်လို့ကြားသာပေးနေတော့ကအကြေညာခဲ့ပါတယ်။
အမေရိကန်နဲ့တာလီဘန်တဘုံနေချာညီငယ်ဆွေးနွေးမှုတွေဟာဆယ်စုနှစ်တွေအတွင်းအာဖဂန်နိုင်ငံမှာညီငယ်ရနိုင်မဲ့ လမ်းစာတစ်ခုဖြစ်အမေရိကန်ဆူရတောင်ရှိသူတွေကပြောဆိုနေပါတယ်။ဒါပေမဲ့အာဖဂန်ဆူရထဲမှာအဓိကတောင်ယူသွားသူတချို့ရဲ့မှတ်ချက်တွေမှာတော့အမေရိကန်နဲ့အာဖဂန်ဆူရကြားသဘောထားကွဲလွဲတာတွေကိုလည်းတွေ့နေရပါတယ်။ဟောရှင်နမှာပေါ်တူးနဲ့ဂျာဗာပြည်နယ်တွေကဆွေးနွေးခဲ့တဲ့အာဖဂန်မျိုးသားလူညုံရေးအကြံပေးပုဂ္ဂိုလ်ဟမ်ဒူလာမိုဟစ်ကတော့အမေရိကန်ရဲ့ဆွေးနွေးမှုမဟာဗျူဟာပုံစံဟာကွန်ဒစ်ကရှိရှိအညံ့ခံတဲ့အဆင့်ထက်မပိုဘူးလို့ဖော်ပြခဲ့တာပါ။ညီချင်းဆွေးနွေးမှုတွေမှာအာဖဂန်ပြည်သူတွေဘေးပယ်ခံထားပြီးပွင့်လင်းမြင်တာမှုမရှိတဲ့အကြောင်းလဲအမေရိကန်ဆိုင်ရာအာဖဂန်တမန်ကြီးဖြစ်တာဝန်ယူခဲ့ဘူးတဲ့မိုဟစ်ကမနေ့ကတော့ပဲသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်လို့ EU ဘက်ကစိတ်ရှည်သီးခံနိုင်တဲ့အတိုင်းအတာနည်းလာပြီလို့ EU ခေါင်းဆောင်တွေကပြောနေကြတာပါတယ်။ဗြိတိန်နိုင်ငံနှုတ်ထွက်ရမယ့်ရက်သတင်းနှစ်ပတ်ပဲလိုတော့ချိန်မှာဒီရက်ကိုနောက်ဆုတ်ပေးဖို့အတွက်ဗြိတိန်နိုင်ငံကတောင်းဆိုမှာဖြစ်ပေမဲ့ EU ဘက်ကခက်ခဲတဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရနိုင်ပါတယ်။နိုင်ငံရေးအချက်အလက်နဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ထရီဇာမေကနှုတ်ထွက်မဲ့ရက်ကိုမတ်လ29ရက်နေ့ကနေဂျွန်လကုန်အထိချွေးဆိုင်ထားပေးဖို့မတ်လ27ရက်နေ့ကျရင် EU ခေါင်းဆောင်တွေကိုတောင်းဆိုမှဖြစ်ပါတယ်။ဗြိတိန်နဲ့ EU ကြားနှုတ်ထွက်ရေးသဘောတူညီချက်ကိုဒီကြားထဲထောက်ခံမှုရဖို့အတွက်ဝန်ကြီးချုပ်မေစ조사ရမှာပါ။ပါလီမန်မှာအရင်နှစ်ကြိမ်မဲခွဲခဲ့တာမှာတော့နှစ်ကြိမ်လုံးပယ်ချခံရပါတယ်။ EU ခေါင်းဆောင်တွေနဲ့နှစ်နှစ်လောက်ကြာအောင်ခက်ခက်ခဲခဲညှိနှိုင်းသဘောတူထားတဲ့သဘောတူညီချက်ကိုဗြိတိန်ပါလီမန်မှာထပ်ပြီးမဲမခွဲခင်မွမ်းမံပြင်ဆင်နိုင်ဖို့လဲဗြိတိန်အစိုးရကတခြားနိုင်ငံရေးပါတီတချို့နဲ့ညှိနှိုင်းနေပါတယ်။ဗြိတိန်ဘက်ကနှုတ်ထွက်ရေးဗျူဟာအစ်ကိုစဉ်းစားပြင်ဆင်နိုင်ဖို့နှုတ်ထွက်မဲ့ရဲ့အကြာကြီးနောက်ဆုတ်ပေးရေးစဉ်းစားတဲ့လေလို့ EU ခေါင်းဆောင်တွေကို EU ကောင်ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တက်စ်ကပြောကြားခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချက်နေညဘက်သတင်းတွေကိုဆက်လက်ချင်းညာနေပါရဲ့။ကဲပေါ်ရီပြည်ထန်လာနေတဲ့ရခိုင်ပြည်နယ်မှာအာဏာပိုင်ရဲ့ကန့်သတ်မှုတွေကြောင့်ဒေသခံတွေအတွက်မရှိမဖြစ်လိုအပ်နေတဲ့ကျန်းမာရေးဆက်ရှောက်မှုအခွင့်အရေးတွေမရနိုင်ပဲဖြစ်နေရတယ်လို့ပြည်ထောင်နိုင်ငံအခြေစိုက်နယ်စည်းမထဆရာဝန်များဖွဲ့ MFSF ကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့ဇန်နဝါရီလဆန်းကစလို့ပုံနေကျိုးမြို့နယ်မှာကျန်းမာရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကိုခွင့်မပြုတော့တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါပူစီတော်မြို့နယ်မှာရှိတဲ့ရခိုင်စခန်းတွေကိုရခိုင်တပ်မတော် AA ကဇန်နဝါရီလ၄ရက်နေ့လွတ်လပ်ရေးနေ့မှာဝန်ရောက်စီးနှင်းတက်ခတ်ခဲ့ရာကရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ကျန်းမာရေးဆက်ရှောက်မှုလုပ်ငန်းတွေကိုကန့်သတ်ခံရတဲ့အတွက်ပြစ်ခတ်ဖြစ်ရာဒေသမှာအကူအညီတွေမရနိုင်ပဲဖြစ်နေရတယ်လို့လည်း MSF ကပြောဆိုကြတာပါ။ကျန်းမာရေးဆက်ရှောက်မှုတွေအားနည်းတဲ့ရခိုင်ပြည်နယ်ကျေးလက်ဒေသမှာခြေစိုက်ထားတဲ့နယ်လယ်စည်းကမ်းမပွင့်နိုင်တာနှစ်လရှိလာတဲ့အချိန်မှာပဲတခြားဝေးလံတဲ့နေရာတွေကိုစစ်ကူတမှုခံယူဖို့တွားကြရတဲ့ဒေသခံတွေအနေနဲ့ခက်ခဲနေကြရတယ်လို့လည်းဆိုပါတယ်။ဒီသတင်းပတ်ထဲမှာပဲမင်းပြားမျိုးနယ်ကမဖျားဝေနာတဲ့သူအပြင်းထန်နာမကျန်းဖြစ်ရာကမြောက်ဦးစေးုံကိုပို့ဆောင်စဉ်လမ်းကြီးမှာမြန်မာစစ်တပ်ကဖမ်းဆီးခံရပြီးနောက်ပိုင်းတိုက်ဆုံသွားတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲ MSF ဖွဲ့ရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါစစ်တပ်ကဖမ်းဆီးသွားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်တပ်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး
အိန္ဒိယဆိုရအုပ်ချုပ်တဲ့ကက်ရှမီးယားဒေသအပေါ် February 14ရက်နေ့ကတိုက်ခိုက်ခဲ့တဲ့ Jaish e Mohammed စစ်သွဲကြောအဖွဲ့ကိုတီထောင်သူ Masood Azhar ကိုပိုင်ဆိုင်မှုတွေထိန်းချုပ်ဖို့ဆုံးဖြတ်လိုက်တယ်လို့ပြင်သစ်အစိုးရကဒီကနေ့ကြေညာပါတယ် EU ဥရောပသမဂ္ဂရဲ့အကြံဖက်ဝါဒီအဖြစ်မတင်ကားသူစီရင်နေမှာ Masood Azhar ကိုထက်သွင်းနိုင်ဖို့အတွက်ပြင်သစ်နိုင်ငံကဆောင်ရွက်မယ်လို့ပြင်သစ်ပြည်ထရေးဗန်နာရေးနဲ့နိုင်ငံခြားရေးဌာနတို့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဂျာအီမိုဟာမက်စစ်သွေးကြောအဖွဲ့ရဲ့တိုက်ခိုက်မှုအတွင်းအိန္ဒိယပြည်သူစစ်တပ်ဖွဲ့ဝင်ပေါင်း40ထက်မနည်းသေဆုံးခဲ့တာပါဒီစစ်သွေးကြောအဖွဲ့အပါအဝင်အိန္ဒိယနိုင်ငံအပေါ်တိုက်ခိုက်နေတဲ့အဖွဲ့တွေကိုနှိမ်နင်းဖို့အတွက်ပါကစ္စတန်နိုင်ငံကိုကမ္ဘာနိုင်ငံကြီးတွေကဖိအားပေးနေကြပါတယ်
အမေရိကန်ဘက်ကလက်ရောက်မှုတွေမရှိခဲ့ရင်ဆွေးနွေးမှုတွေကိုဆိုင်းငံ့ထားဖို့မြောက်ကိုရီးယားကစဉ်းစားနေပြီးမစ်ဆိုင်းလုံးနဲ့နျူကလ িয়ার စမ်းသပ်မှုတွေမလုပ်ဖို့တားမြစ်ထားတာကိုလည်းပြန်စဉ်းစားကောင်းစဉ်းစားဆောင်မယ့်အကြောင်းမြောက်ကိုရီးယားစစ်မြေတပ်တော်တူကပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ပြည်ထောင်လာတဲ့ဗီယက်နမ်နိုင်ငံအနှွမ်းညိုတော်ကဒုတိယအကြိမ်တိုက်တီးဆွေးနွေးပွဲပြတ်ခဲ့တဲ့ပုံမှာလည်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဝေကအမေရိကန်ကိုဖြစ်တင်ခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုနဲ့အမျိုးသားလူညွေးအချံပေးဂျွန်ပေါ်တန်တို့ဟာရန်လုပ်ပြီးမယုံကြည်ရအခြေအနေတွေဖန်တီးခဲ့တာကြောင့် ခေါဆောင်လူရဲ့အပြည့်အစုံဆွေးနွေးညီနိုင်မှုကြိုးပမ်းမှုတွေအဟံတာဖြစ်ရတဲ့အကြောင်းပြည်ယမ်းမြို့တော်မှာသတင်းတော်တွေကိုပြောပြတဲ့အကြောင်းသတင်းတွေမှာဖော်ပြနေတာပါ။ညူကလဲနဲ့ဖြစ်သေးရေးအမေရိကန်နဲ့ဆွေးနွေးမှုပေါ်ရပ်တည်ခြင်းနဲ့နောက်ထပ်ဆောင်ရွက်သွားမယ့်အစီအစဉ်တွေကိုမြောက်ကိုရီးယားခေါဆောင်ကမချက်ခင်မချခင်တရားဝင်ကြေညာသွားဖို့ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်
။အမေရိကန်နောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာဒတိုင်းကာမဲ့အတုံးစီရအောင်လို့သမရအရေးပေါ်အခြေအနေကြေညာထားတာကိုပယ်ချတဲ့ဥပဒေကိုလွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ကဗီဒီယိုအနာသုံးပယ်ချမယ်လို့တုံ့ပြန်လိုက်ပါတယ်။သမ္မတရဲ့ကြေညာချက်ကိုပယ်ချတဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှဂျာတာရီနီကမဲခွဲခဲ့တာမှထောက်ခံမဲ56မဲကန့်ကွက်မဲ42မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။သမ္မတရဲ့ Republican Party ဝင်အမတ်တချို့ကိုယ်တိုင်ကမထောက်ခံနိုင်တဲ့ဘက်ကနေမဲပေးခဲ့တာပါ။ဒီဥပဒေချမ်းကိုအောက်လွှတ်တော်မှအတည်ပြုပြီးသားဖြစ်ပါတယ်။အထက်လွှတ်တော်မှအတည်ပြုလိုက်တဲ့သတင်းထွက်လာပြီးတဲ့နောက်မကြာခင်မှာပဲသမ္မတကဗီဒီယိုအာဏာသုံးပယ်ချမယ်လို့တုံ့ပြန်ခဲ့တာပါသမ္မတရဲ့ဗီဒီယိုကိုပယ်ချနိုင်ဖို့လွှတ်တော်အမတ်၃ပုံ၂ပုံရဲ့မဲလိုအပ်တာမို့လွှတ်တော်နှစ်ရက်လုံးမှာတော့ဗီဒီယိုကိုပယ်ချနိုင်လောက်တဲ့မဲအများစုရနိုင်မှာမဟုတ်ပါဘူးတတိုင်းကစိတ်သဘောမတူနိုင်တာကြောင့်ဒီနေ့3ပိုင်းကအစိုးရလုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်မှာနေဆက်အတားစီအတွက်အသုံးစိတ်တချို့လွှတ်တော်ကအတည်ပြုပေးခဲ့ပါတယ်သမ္မတကတောင်းနေတဲ့ပမာဏမဟုတ်တာကြောင့်အရေးပေါ်အခြေအနေကြေညာပြီးတော့အသုံးစိတ်ရအောင်စူးစမ်းခဲ့တာဖြစ်ပါတယ
တောက်ကြညာရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုအရင်းဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့ရခိုင်တိုင်းသားလက်နက်ကင်တပ် AA အဖွဲ့တို့ကြားမှာတိုက်ပွဲတွေကပုံမူပြင်းထန်လာနေပြီးတော့တန်တရာနဲ့ဖမ်းဆီးခံထားရတဲ့အရဲသားတွေပိုပြီးများလာနေပါတယ်။မနေ့ကကြောက်တော်မြို့နယ်ထဲဖြစ်ပွားတဲ့တိုက်ပွဲမှာတော့တက်မတော်ဘက်ကရွာသား၃ဦးကိုဖမ်းဆီးခဲ့တယ်လို့ AA နဲ့ဆက်သွယ်တယ်လို့ယူဆရသူတွေကလည်းဖမ်းဆီးတရားစွဲဆိုခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာနှစ်ဖက်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်ရတဲ့ဒေသခံရွာသားတွေကလည်းတနေ့တခြားပုံများလာနေပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်တွင်ဘုတ်တော်ကျေးရွာသား၃ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့စစ်ရှောင်ဘုတ်တော်ကျေးရွာသားတွေရဲ့ပြောဆိုချက်အရသိရကြောင်းဘူမင်းကျေးရွာအုပ်ချုပ်ရေးမှူးဦးဆုံးရင်းကပြောပါတယ
်။ဘုတ်တော်ကမဖမ်းတာကတော့ရပါဆုံးရပါအဘစံသာမောင်ဦးသာနေဆန်းနောက်ပြီးတော့အဘဦးကတဲ့ဦးသာကျောင်းမောင်တယောက်ပါအဲနောက်အဘဦးအောင်လည်းဦးသာဆံဝန်တယောက်ပါဒီလိုကဲလာကားတော့တက်ခံရတော့တယ်လို့ပြောတယ်ဒီလိုရောချင်းမှဆန်းတာပါတော့ဆိုခေါ်တော့တယ်လို့ပြောပါလိမ့်တယ်တော့တော့ဒီကြပြီးပါဦး
မလဆန်းရဲနေ့ကလည်းမင်းပြမျိုးနဲ့ပန်းချောင်းကြီးရွာသပော့စာသဲစုနေဖက်ဖြားယောဂတဲ့သူကိုစေယုံလိုက်ပို့တဲ့မြောက်ဦးမျိုးနဲ့ကျောင်းဆောင်ကြီးရွာနာရီကူညီရေးဖွဲ့နဲ့တားဆရာပေါင်းဆယ်ဦးကိုမြောက်ဦးမျိုးနဲ့ရဲ့နေမီခစစ်သားတစ်ခုဖြစ်တဲ့940တိုင်းရင်ကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အဖမ်းခံရတဲ့နှက်ဖြားယောဂတဲ့ဟာမနေ့ကတိတ်ဆုံးသွားပြီးတော့ဂျန်ရှိတဲ့ကိုဦးကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ထားတယ်လို့ပြည်နယ်လွှတ်တော်ကဆက်လက်ဦးထွန်းတာစင်ကခုလိုပြောပါရယ
်။လက်ကကတော့လူနာစလမဝင်းကတော့ဒီတော့ပါပြီ။သူနှစ်ပြားကြောင်ဒီတော့တာပါ။သူတို့ကတော့ခုဒီလောင်ဦးအချုပ်ကန်းထင်းမှာပဲရှိနေတာလို့စစ်ခွန်ပြင်းနေလို့ပြောပါရယ်။ခုနကတည်းကအဲဒီမိသားစုဝင်တယောက်ကစစ်နေမှာဖို့အတွက်ကျွန်တော်ကိုပြောပါရယ်။တ
ိတ်ဆုံးသူလူနာလှမောင်ဝင်းဟာရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်သူလို့သမရဘက်ကယူဆနေတာကြောင့်အခုလိုဖမ်းဆီးတာဖြစ်တယ်လို့စစ်တပ်နဲ့နှိစပ်သူတွေကပြောဆိုနေပေမဲ့ကာယကံရှင်မိသားစုကတော့ဘယ်ဖွဲ့စည်းနေမှဆက်ဆက်မရှိဘူးလို့ပြောဆိုထားပါတယ်။ဒီလိုရက်သားတွေကိုဖမ်းဆီးမှုဖြစ်ရကြောင်းရင်းကိုသိရှိဖို့သမရသတင်းမှပြန်ကြားရေးဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဒီရက်ပိုင်းတွင်ကြောက်တော်နဲ့ပုံလိုချုပ်မြို့နယ်ဆက်မှာ AA ဖွဲ့ခူအောင်နေတယ်လို့ယူဆရတဲ့နေရာတွေကိုသမရကနေလက်နက်ကြီးရဲ့ပါဝင်လေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်လာနေပါတယ်။တိုက်ပွဲဖြစ်ပွားရာနီးနားရွာတွေဖြစ်တဲ့ပက်ခွက်စိတ်တဲတော်လမ်းပိတ်ခွင်ဘုတ်တော်တန်ပြင်းမီးရက်ပြင်းငပြောက်စီစတဲ့ရွာတွေကစစ်ဆောင်ရွာသား300ကျော်ဟာကြောက်တော်မြို့နယ်ပူမင်းကျေးရွာထဲမှာတိမ်းရှောင်ရောက်ရှိနေတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်။ရွာကတော့ဖြစ်ရောရောက်နေပါတယ်။လူမှုရာကတော့တော့လက်စပ်တွေကငါရယ်နေနေလောက်တော့ပူတော့လာပါတယ်။ဒီတော့လူရည်နဲ့ဘုံချတာလေအင်းဒီပါတယ်လေကြောက်ပါတယ်ဘုံတွေကဖုံးကြီးကြောင်းသားတွေခုံလုံးကြောက်ပါတယ်အဲ့ဒါကြောင့်ဒီတော့ကြောက်ပြီးတော့ပြစ်လာတာပါ
အလားတူကြောက်တော်မြို့နယ်ကကန်ဆောက်ရွာထဲကိုလည်းစစ်ဆောင်တရားကျော်တင်းဆောင်ရောက်ရှိနေတယ်လို့ကြောက်တော်မြို့နယ်လူမှုကူညီပေးရေးဖွဲ့ဝင်ကိုကျော်လှမ်းမြင့်ကပြောပါတယ်
ကျွန်တော်တို့ကြောက်တော်မှာတော့ဒီကန်ဆက်ကျော်ကစ စ်ပြေဒုက္ခတွေရောက်နေကြတယ်ဒီနေ့ရောက်ကြလိမ့်ရှိတယ်ဒီနေ့အကုန်လုံးလူကြီးကတရားနည်းပါလို့ဖြစ
်ဒီခိုင်းပြည်နယ်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးကိုပါချင်းချောက်နေတာပါကျေးရွာအုပ်ချုပ်ရေးမှူးတို့ကလည်းမတရားသိမ်းဆက်သွယ်မှုနဲ့ဆွဆွဲခံရပြီးဖမ်းဆီးတရားစွဲခံရတာတွေရှိခဲ့ပါတယ်။အဲ့ဒီလိုဖြစ်ရသေးကြပဲဒီမလဆန်းပိုင်းတို့ကမြောက်မြို့နယ်တွင်ရက်ကွက်နဲ့ကျေးရွာအုပ်ချုပ်ရေးမှူးတရားကျော်နှုတ်ဆက်စာတင်ခဲ့ပါတယ်။ဒီလိုနှုတ်ဆက်စာတင်ခဲ့တဲ့ရက်ကျေးအုပ်ချုပ်ရေးမှူးတွေအနေနဲ့မလ15ရက်နေ့ကစပြီးတာဝန်တွေပြန်လည်ထမ်းဆောင်ကြောင်းတင်ပြဖို့နဲ့တာဝန်ထမ်းဆောင်နိုင်မှုမရှိပါကအကျိုးအကြောင်းခိုင်လုံစွာနဲ့ပြန်လည်တင်ပြဖို့မြို့နယ်အုပ်ချုပ်ရေးမှူးကလည်းဒီလ23ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။တာဝန်ပြန်လည်ထမ်းဆောင်ဖို့ဟာရက်ကျေးအုပ်ချုပ်ရေးမှူးတွေအတွက်လုံခြုံရေးအမခံချက်ရှိဖို့လိုတယ်လို့တောင်ယူကျေးရွာအုပ်ချုပ်ရေးမှူးဦးဝေလအောင်ကပြောပါတယ်
။နောက်ထပ်တစ်မှာရွေးသားပေါ်ပြထားတယ်လို့ကျွန်တော်တို့မိမိတို့ဘဝလုံခြုံရေးအတွက်ကျွန်တော်တို့လိုအပ်တဲ့အချက်တွေကိုသူတို့ကလက်ရုပ်ပေးနိုင်တယ်ဆိုရင်တော့တလက်တာဝန်ထမ်းဆောင်ဖို့ပြင်လို့ရှိပါရဲ့။ကျွန်တော်တို့တောင်းဆိုချက်ကိုကမလက်ရုပ်နိုင်ဘူးဆိုရင်တော့ကျွန်တော်တို့ဘက်ကလည်းစက်တိတာဝန်ထမ်းဆောင်ဖို့ကဏ္ဍမရှိတော့ပါဘူး
။တာဝန်ကလည်းနှုတ်ဆက်ထားတဲ့မြောက်ဦးမြို့နယ်ရက်ကျေးအုပ်ချုပ်ရေးမှူးတွေအနေနဲ့မလ18ရက်နေ့ရက်ကျေးအုပ်ချုပ်ရေးဖွဲ့အစည်းအဝေးကျင်းပပြီးမှအကြောင်းပြန်သွားမှာဖြစ်ပါတယ်။ဖေဖော်ဝါရီ28ရက်နေ့တုန်းကမြောက်ဦးမြို့နယ်ရက်ကျေးအုပ်ချုပ်ရေးမှူး၄ဦးကိုအာဏာပိုင်တွေကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့ပါတယ်။အလားတူဗုဒ္ဓတောင်နဲ့ရတိတောင်မြို့နယ်တွင်ကအုပ်ချုပ်ရေးမှူးတွေနဲ့ရွာသားတွေကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့တာရှိသလိုဖေဖော်ဝါရီဇန်ကလည်းကြောက်တော်မြို့နယ်တွင်ကိုစစ်ပေးသိမ်းဆောင်လာကြတဲ့ချင်းပြည်နယ်ပလဝါမြို့နယ်ရှင်းလဝရွာသား73ဦးကိုလည်းတပ်မတော်ကနေတရားစွဲဆိုထားပါတယ်။တမရော်နဲ့အေအေကြားဖြစ်တဲ့စိုက်ပွဲကြောင့်ဒေသခံတွေအနေနဲ့ဘယ်နှဘက်ကြမ်းညှက်နေတဲ့အနေအထားမှာကြုံနေရပြီးလုံခြုံရေးအတွက်နေ့စဉ်စိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရှမ်းမြောက်ပိုင်းဘက်မှာလည်းတိုက်ပွဲတွေဖြစ်နေလို့ရွာသားတွေပိတ်မိနေကြတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံထောင်ပေါင်းများစွာဟာအိုးအိမ်တွေစွန့်ခွာထွက်ပြေးနေရပြီးတော့တိုက်ပွဲတွေကြားမှာပိတ်မိနေကြပါတယ်။တရုတ်နိုင်ငံကမြန်မာနိုင်ငံတွင်းမှာစီးပွားရေးစီမံကိန်းတွေတိုးချဲ့လုတ်ကိုင်လာမဲ့အခြေအနေတွေကြောင့်တိုင်းရင်းသားလက်နက်ကိုင်တွေဖွဲ့တွေကြားမှာလည်းထိန်းချုပ်တဲ့နယ်မြေတွေချက်ထွေရာကနေအခုလိုတိုက်ပွဲတွေဖြစ်ပွားလာနေကြတာပါဒီအကြောင်းနဲ့ပတ်သက်ပြီး AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုရနိုင်ပြောပြပေးပါရှင
်ဆင်းမီနယ်မြောက်ပိုင်းမှာတော့ DNLA တအောင်းပလောင်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေကြားပြီးခဲ့တဲ့သတင်းပတ်တွေအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အခုလိုတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံတွေကသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်။တိုက်ပွဲတွေကနေထွက်ပြေးခဲ့ရတာနဲ့ပတ်သက်ပြီးတော့အသက်33နှစ်အရွယ်ကျောင်းဆရာမမတ်တန်အောင်ကတော့အခုလိုပြောပြပါတယ်
။အရင်ဆုံးခေါက်ပထမဆုံးခေါက်ဖနှမပါခဲ့တော့စီးကိုမစီးရတော့တာနောက်ကအတန်နေတာကြားနေတော့လေကြောက်ပြီးတော့လေဝင်နေရနေချက်ပြီးတော့မပါတော့ဖနှလည်းမပါတော့ခဏခဏလေးလဲတာပေါ့အဲ့လိုကြောက်ရလန့်အနေပြီးတော့လေလူကလေဝင်နေတဲ့ချက်ပြီးရတာဆိုတော့
စီဝေးရှောင်ပြည်သူတွေကတချို့ကတော့ဘုန်းကြီးကျောင်းတွေမှာခိုလုံနေကြပြီးတော့ဒီထဲမှာကလေးငယ်တွေနဲ့တကြီးရွယ်ဦးလည်းပေါင်းပါတယ်တိုက်ပွဲတွေကြောင့်စီးပွားရေးထိခိုက်ကြဆင်းလာတွေရှိသလိုကလေးတွေရဲ့ပညာရေးတွေကိုလည်းထိခိုက်လာမှာကိုစိုးရိမ်ရတယ်လို့ကျောင်းဆရာမမတ်တနာအောင်ကပြောပါတယ်
ကလေးတွေအတွက်တော့အလိုပညာရေးတွေပါရင်ဆက်ပြီးတော့မတင်နိုင်မှာတော့စိုးရိမ်နေချင်းဒီလိုမျိုးဖြစ်တဲ့ဆိုရင်မိဘတွေအနေနဲ့ကလည်းစီးပွားရေးတွေပါရင်ထိခိုက်တာမျိုးတွေရှိရလေအဲ့တော့ကလေးတွေကိုဟိုပညာရေးကိုရက်ပြလိုက်တာမျိုးပေါ့အလိုမျိုးမနေတော့နဲ့အဆင်မပြေဘူးအလိုမျိုးဖြစ်မှာတော့စိုးရိမ်နေချင်း
တိုက်ပွဲတွေကြောင့်အိုးအိမ်တွေမိလောင်ပျက်စီးတာတွေချွေးနွားတိရစ္ဆာန်တည်ဆုံးတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်ချင်းပြည်နယ်အတွင်းအခုလိုတိုက်ပွဲတွေပြန်ဖြစ်လာတာဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားနေမီချင်းချုံမှုတွေချက်ထွက်လာတာကနေပဋိပက္ခတွေဖြစ်ပြီးတော့တိုက်ပွဲတွေဖြစ်ပွားလာကြတာဖြစ်ပါတယ်။တရုတ်နိုင်ငံကမြန်မာနိုင်ငံတွင်းမှာကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းပါဝင်သူတို့ရဲ့စီးပွားရေးနည်းမြုံနယ်မှုစီမံကိန်းတွေကိုတိုးချဲ့ပြီးတော့တရုတ်မြန်မာစီးပွားရေးဇင်းကြံတစ်ခုကိုတိစောက်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ရန်ကုန်ခြေစိုက်နိုင်ငံရေးကဲကတ်တူဖြစ်တဲ့ David Matthewson ကတော့တိုင်းသားလက်နက်ကိုင်တွေကြားမှာဒီဖြစ်ပေါ်လာမဲ့စီးပွားရေးဇင်းကြံကိုထိန်းချုပ်နိုင်ဖို့အတွက်နယ်မြေတွေချက်ထွင်ရာကနေတိုက်ပွဲတွေဖြစ်ပွားလာကြတာဖြစ်တဲ့ဆိုပြီးတော့ပြောပါရယ်စစ်ရှောင်းစခန်းမှာခိုလုံနေရတဲ့အသက်60အရွယ်ဦးတင်စင်ကတော့
ဆရာနဲ့ချင်းချင်းတော့မဖြစ်စေချင်ဘူးပေါ့တိုက်ပွဲတော့ဘာလို့မဖြစ်စေချင်ဘူးကျွန်တော်မိပပီတူအတွက်တော့အကျိုးမရှိဘူးပေါ့အဲ့လိုပဲငင်းငင်းချမ်းချမ်းတော့လို့ရှင်ပါတယ
်ဒါပြင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအပြည့်ရကြဖို့တောင်းဆိုထားတယ်လို့လည်းသူကဆက်ပြောပါရယ
်ကျွန်တော်တို့ဒီနမခေါ်နေထဲမှာဒီတော့တင်ထားတာပေါ့နော်အိမ်တိုင်းဒီတော့ငင်းချရရချင်တယ်လို့အဲ့လိုပဲတင်ထားပါလေ နှစ်ဖက်စလုံးတင်ပေးရပါလေ
မြန်မာနိုင်ငံထဲမှာဖြစ်ခဲ့တဲ့ဇမလာကစပြီးတော့မြန်မာစိုးရတပ်ဖက်ကအချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာလေးလာကြရာကြီးအပြစ်ရဆိုင်မယ်လို့ကြေညာထားခဲ့ပြီးအဲ့လိုကြေညာပြီးတဲ့နောက်ပိုင်းမှာတော့တပ်မတော်နဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရောကြခဲ့ပေမဲ့လည်းတိုင်းသာလက်နက်ကိုင်အဖွဲ့တွေချင်းချင်းကြားမှာတော့တိုက်ပွဲတွေဟာမကြာခဏဆိုလိုဂျူကြားဂျူကြားဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အစိုးရကနေပြီးတော့မြစ်ကြီးတွေပေါ်မှာရေကာတာစီမံကိန်းတွေစောက်ပြီးတော့ရေအားလျက်စစ်စီမံကိန်းတွေလုပ်ဖို့ရည်ရွယ်နေတာဟာပတ်ဝန်းကျင်ဂေဟစနစ်ကိုထိခိုက်နိုင်တယ်လို့တိုင်းရင်းသားဒေသတွေမှာပြည်ပခါတွေကိုပို့ပြီးတော့ဖြစ်ပွားလာနိုင်တဲ့အကြောင်းမတ်လ13ရက်နေ့နဲ့14ရက်နေ့မန္တလေးမြို့မှာရက်ဖက်အဖွဲ့တွေပထမဆုံးကြိမ်ပူးပေါင်းလုပ်တဲ့2019အပြည်ပြည်ဆိုင်ရာမြစ်ချောင်းများနေ့ကိုတက်ရောက်လာသူတွေကထောက်ပြပြောဆိုလိုက်ပါတယ်အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ
်အကြီးစားရေကာတာစီမံကိန်းတွေဟာတဘာဝကြရားစနစ်ကိုပျက်စီးသွားနိုင်တယ်လို့လက်နက်ကင်ပြည်ပခါတွေကိုပုံဖြစ်အောင်တောင်းအားပေးနေတဲ့အတွက်ဒါကိုရပ်တန့်မှုလို့ကြောင်းမတ္တလေးမြို့ကအပြည်ပြည်ဆိုင်ရာမြေချောင်းများနေ့ကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံမြေချောင်းများကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူဘွိုင်းညူက VOA ကိုပြောပါတယ
်မြန်မာနိုင်ငံမှာညီတိရလက်စစ်စီမံကိန်းဟိုမှာမဆောက်ဖို့ပေါ့နော်ထောက်ဖို့ရထားတဲ့ဟာတွေလည်းအများဆုံးချက်တင်ပေးဖို့နိုင်ငံတော်ကတာဝန်ရှိတဲ့သူကျွန်မတို့ပြောဆိုတယ်ဒီလူတွေလိုအပ်တာကရေကာတာစီမံကိန်းတွေမဟုတ်ဘူးငြိမ်းချမ်းရေးဒီစီမံကိန်းတွေဝင်ရောက်လာလို့ပြည်ပခါပို့ဖြစ်တာလေကျွန်မတို့နိုင်ငံက
ဒီလိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကြီးရဲ့တွန်းအားရကြောင်းပဲမြန်မာနိုင်ငံတွင်အကြီးဆုံးစီဆောင်မဲ့မြစ်ဆုံရေကာတာစီမံကိန်းကိုတမဒဦးသိန်းစိန်အစိုးရလက်ထက်မှာယာယီရပ်ဆိုင်ပေးခဲ့ပါတယ်ဒီစီမံကိန်းကိုအပြီးတိုင်းဖျက်သိမ်းဖြစ်ဖို့လဲတက်ကြွလှုပ်ရှားသူတွေကတိုက်တွန်းနေကြတာပါနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကတော့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့အသက်သက်ကစဉ်းစားချင့်ညင်ပြီးအမြင့်ကျကျထားဆုံးဖြတ်ရမှာဖြစ်ကြောင်းအစိုးရအနေနဲ့ဆက်လုပ်တင်တယ်မလုပ်တင်ဘူးဆိုတာကိုဆုံးဖြတ်တဲ့အချိန်ကြရင်လဲဘာကြောင့်ဆုံးဖြတ်ရရဲဆိုတာကိုပွင့်လင်းမြင်သာမှုရှိရှိချပြသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ကလူထုတွေးဆပွဲတစ်ခုမှပြောဆိုသွားပါတယ်မြန်မာနိုင်ငံကမြေကြီးရေပေါ်မှာစေတီဆောင်မှုတွေကိုကန့်ကွက်သူတွေကတော့စေဆောင်မယ်ဆိုရင်အဲ့ဒီဒေသမှာပိုဆိုးရွားရဲ့နောက်ဆက်တွဲလူမှုရေးပရိပခါတွေဖြစ်လာနိုင်တယ်လို့ပြောနေကြတာပါ။ကရင်မြေချောင်းစောက်ကြီးရဲ့အဖွဲ့ရဲ့ညှိနှိုင်းရေးမှူးစောတာဘိုးကအခုလိုပြောပါတယ
်။အကြိမ်ကြိမ်စေတာတကြီးစောက်နိုင်ဆိုလို့ရှိရင်ဘုံသူခေါင်းစစ်တွေကဖတ်ပြလာမယ်ဆိုတော့ကျွန်တော်ဒီကဘာဆောင်ချင်ပေါ်ပါလေကဒီတက်တော်ဝါတွေတက်ရှိပြီးပါပေါ့။ဒီအောက်ပိုင်းမှာရှိတဲ့ဒီလိုပေါ့အခြားဒီ community impact body တက်တဲ့ကျူးစက်နေတဲ့ကျွန်တော်တို့ကဟိုဒီရေတဘာပေါင်းကြည့်ရရဒီပုံမှာ conflict ဖြစ်လာတ
ဲ့ဂျင်းနီးနှုံနိုင်တဲ့သူတွေအနေနဲ့လည်းပြည်ကျွေးမှာရှိတဲ့တိုင်းသားတွေရဲ့အခွင့်အရေးကိုလေးစားရတဲ့အနေနဲ့ရေကာတာဂျင်းနီးမြောက်နာမှုတွေကိုမလုပ်ကြဘဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့အစည်းတွေကပြောကြပါတယ်အပြည်ပြည်ဆိုင်ရာမြေချောင်းများနေ့ကိုအရင်နှစ်တွေကတည်ကြားစီလုံးလို့ရှိပေမဲ့ဒီနှစ်မှာတော့မန္တလေးမြို့မှာအဖွဲ့အစည်း14ခုစုပေါင်းလုပ်တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်တနိုင်ငံလုံးကရေကာတာစန့်ကျင်တဲ့သူတွေမြေချောင်းအင်းရိုင်ကိုချစ်မြတ်နိုးတဲ့သူတွေနဲ့တဘာဝပတ်ဝန်းကျင်သမားတွေအားလုံးလူ400လောက်စုစည်းခဲ့ကြတာဖြစ်ပါတယ
်ကြဒရှင်များရှင်ရေယာစီမံခန့်ခွဲမှုဥပဒေအရရေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းလျှောက်ထားဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီမြေလွတ်မြေလက်နဲ့မြေရင်စီမံခန့်ခွဲမှုဥပဒေကြောင့်အစဉ်အဆက်စိုက်ပျိုးလုပ်ကိုင်ပိုင်ဆိုင်ရတဲ့နေရာတွေလက်လို့ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေသခံတွေလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်နိုင်ငံတော်ဝန်ကမြေရာတွေကိုစနစ်ကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့စိုးရိမ်စရာဘလို့အကြောင်းရင်းတွေများရှိနေပါတယ်ဘာတွေပြင်ဆင်ဖို့လိုအပ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါသောတာရှင်တွေအနေနဲ့ကိုယ့်ရဲ့စိုးရိမ်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bernice@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။မနေ့ပြန်စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့တပ်ငယ်မရင်းကျူးလွန်သူတွေကိုထောင်တသက်အထိပြစ်ဒဏ်ပေးနိုင်တဲ့ဥပဒေကိုအတည်ပြုလိုက်တဲ့အကြောင်းသတင်းကိုဆက်ချင်ပါတယ် အမျိုးသားလွတ်တော်မှာတော့ဒီတန်ငယ်မရိန်ကျွလွန်သူတွေကိုထောင်တန်းတတ်အထိတုံးမြစ်ချမှတ်နိုင်တဲ့ဥပဒေကြံကိုအတည်ပြုလိုက်ပြီဖြစ်ပါတယ်ဒီလိုမျိုးအထူးဥပဒေတုံးမြစ်ပြဌာန်းပေမဲ့လို့တန်ငယ်မရိန်မှုတွေကိုထိထိရောက်ရောက်ကာကွယ်ဖို့မှာအသိပညာပေးတာတွေလှုပ်ဆောင်ဖို့ကလည်းပိုပြီးတော့အရေးကြီးပါတယ်လို့တန်ငယ်မရိန်မှုဟန်တာနိုင်ရေးကျောပန်းဆောင်ရွက်နေသူတွေကထောက်ပြကြပါတယ်အကြော
တွေ့လာခဲ့ပြီးတဲ့နောက်ဒီလိုဖြစ်ရတွေကိုထိထိရရောက်ကာကွယ်နိုင်မှုတိုက်တွန်းလှုပ်ရှားမှုတွေလည်းပုံများလာခဲ့ပါတယ်။မနေ့ကကျင်းပတဲ့မြို့သားလွတ်တော်စည်းဝေးမှာတော့တငယ်မရေမှုကျူးလွန်သူတွေကိုထောင်နဲ့တသက်တိတိုးမြင့်ချမှတ်နိုင်တဲ့ဥပဒေကြမ်းတရားကိုတည်ပြုလိုက်ပါတယ်။ရာဇသက်ကြီးဥပဒေပုံမှန်3.6ရဲ့ပြည်မှုပြည်တံတွေကိုတိုးမြင့်တဲ့ဥပဒေကြမ်းဖြင့်ပဲခူးတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးအောင်တင်းကတင်သွင်းခဲ့တာကိုအတည်ပြုတာဖြစ်ပါတယ်။ဒီလိုပြည်တံတိုးမြင့်တာနဲ့ပတ်သက်လို့တရားလွတ်တော်ရှင်နေဦးခင်မောင်စောက
3.6နဲ့ရေးရ3.6မှာကဟိုပြည်တံကလည်းပဲဟိုရှိပါတယ်နော်။ဟိုတို့ထီရောက်တဲ့ထီရောက်ခံတဲ့ပြစ်ဒဏ်ပေးနိုင်တဲ့အနေအထားမျိုးတွေလည်းရှိပါလေ3.6မှာလည်းပဲလေတကယ်လို့ဟောဖြစ်ဟိုအဲ့ဒါကြောင့်ဒီတစ်ခုတည်းနဲ့တော့ဟိုလုံးဝတားမြစ်ဆိုင်တာတော့မဟုတ်ဘူးပေါ့ဒါမဲ့အဲ့လိုပြောတဲ့အတွက်ကြောင့်အထူးဥပဒေမပြဋ္ဌာန်းရဘူးလို့မပြဋ္ဌာန်းတင်ဘူးလို့လည်းကျွန်တော်မပြောချင်ဘူးဗျာနော်အထူးဥပဒေပြဋ္ဌာန်းတယ်ဆိုတာကတော့ဒီဟိုပြစ်မှုတစ်ခုကိုပို့ပြီးတော့နော်ထီရောက်စွာနဲ့ဟန်တားဖို့ကြိုးစားတဲ့ကိစ္စတွေမှာလုတ်တက်ကြပါလေ
နော်မြန်မာနိုင်ငံမှာမရိမှုကျူးလွန်မှာကကျူးလွန်သူတွေအမြင့်ဆုံးပြစ်ဒဏ်ထောင်နဲ့အနည်း20တာကြာခံရမည်ဖြစ်ပြီးအခုအထူးဥပဒေမှာရာဇဝတ်ကြီးဥပဒေပုံမှ3.6ပုံမှကွဲ3မှာအသက်12နှစ်ရောက်ကလေးတွေနဲ့မတန်ဆွမ်းမိန်းကလေးတွေပေါ်မရိမှုကျူးလွန်ရင်ထောင်နဲ့20မှာထောင်နဲ့တသက်တိချမှတ်ရမယ်လို့ပြဋ္ဌာန်းထားပါတယ်ဒီလိုပြစ်ဒဏ်အထူးဥပဒေပြဋ္ဌာန်းမိမယ်လူတွေပေါ်အသိပညာပေးတာတွေလှုပ်ဆောင်မှတငယ်မရိမှုတွေရောကြမယ်လို့တငယ်မရိမှုတွေကိုလိုက်ပါဆောင်ရွက်ပေးတဲ့ Legal Clinic အဖွဲ့ဒါတာမလတ်လာကြီးကပြောပါတယ
်ပထမဆုံးတငယ်မရိမှုတွေရောဆောင်ဖို့ဆိုလို့ရှိရင်ပြည်သူတွေကို awareness နဲ့ပေးရမယ်ပေါ့နော်ဒီလိုမျိုးကိစ္စတွေဒီ crime ဖြစ်တယ်ပြစ်မှုမြောက်တယ်ကိုဒီပေါ့ဒီကလေးတွေလုံရင်လည်းဒါကတိုင်းနိုင်တဲ့အခါမှာဖန်စီခံရမယ့်ပြစ်ဒဏ်တွေရှိရဆိုတဲ့ awareness နဲ့ပိုင်းကိုဖတ်ပေးရမယ်နောက်တစ်ချက်ကအယက်တေစာမူရစေဝါနဲ့ဒီပေါ့ online ကဒီလိုမျိုးမဖွင့်မရ online ကမဖွင့်မရအဲ့လိုမျိုးဟာတွေကိုကြည့်ပြီးတော့ကလေးတွေကိုလောက်တာကျွန်တော်တို့တွေ့ရတဲ့အဲ့ဒီပိုင်းကိုအတိုင်းတာတစ်ခုချင်းကျွန်တော်တို့ကသားမြစ်ပေးရမယ်ပေါ့နော်။ဒါဆောင်လဲဆိုလို့ရှိရင်အဲ့ဒီအပိုင်းကလည်းတငယ်မတိန်ဖြစ်စေတဲ့အကြောင်းရင်းနဲ့မှတစ်ခုပါနေတာကျွန်တော်တို့တွေ့ရတယ်။လိမ်ပန်းဆိုင်ရာပညာပေးအရင်အားနေတဲ့အခါမှာကြတဲ့အကြောင်းအရာတစ်ခုကြောင့်လိမ်စိတ်ဖြစ်လာတဲ့အခါမှာဒီကိုကိုကဘလိုမျိုးဒီ set education မရှိတဲ့အခါမှာ control လုပ်နိုင်တဲ့ဆက်ပေါက်ဆန်နိုင်တဲ့ညီကသူတို့မှမသိနေတဲ့အတွက်နဲ့ဒီဒေနာမှာရှိရဲဒေတာဝန်ချင်းမှာရှိရဲကလေးတွေကို target ထားပြီးလုပ်တာလေကျွန်တော်တို့ရတဲ့အဲ့ဒီအပိုင်းမျိုးကိုလည်းကျွန်တော်တို့လုပ်ရမယ်ပေါ့နော်ပြီးလို့ရှိရင်နောက်တစ်ချက်ကဒီပြစ်မှုကျူးလွန်တဲ့သူတွေဒီလိုမျိုးထောင်နဲ့တက်တက်သာမတဲ့အပြင်အစင်းစာရိတ်တာပြုပြင်ကြောင်းလဲတဲ့ဒီပေါ့နီလန်တွေကိုဒီပေါ့ဒီသက်ဆိုင်ရာဌာနဆိုင်ရာတွေရလဲလုတ်ပြီးလို့ရှိရင်တော့အတိုင်းတက်ပြီးရောစသွားမယ
်ဒီတုံးမြင့်ချမှတ်လိုက်တဲ့ရာဇဝတ်ကြီးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုမလပထမဘက်ကပြည်သူ့လွှတ်တော်ကအတည်ပြုခဲ့ပြီးမနေ့ကမြို့သားလွှတ်တော်ကအတည်ပြုခဲ့ကနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်ပြီးတော့ဒီဥပဒေဒီဖြစ်လာတော့မှဖြစ်ပါတယ်ခင်ဗျာ
ကိုထောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာချမ်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ငံရေးမှာတော့အပတ်စဉ်ထုံလင်းပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိဒိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မတ်လ15ရက်နေ့တောက်ကြနေညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နာဆင်ရမှာပါအမျိုးသမီးကဏ္ဍသုတဆောင်တွေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနာဆင်ရမှာကတော့
Was the missing link between bony fishes and tetrapods, including human beings. So this was a fantastic experience.
အယိုးရှိတဲ့ငါးတွေရာနေပြီးတော့လူပါဝင်ကြောရိုးရှိတဲ့တတ္တဝါတွေအထိအစဉ်အဆက်ပြောင်းလဲပုံအကြောင်းကိုသိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးချင်ပါတယ်။အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းဟာကမ္ဘာဖလားဘောလုံးပွဲမှာချန်ပီယံ3ချိန်ဆုတ်ခူးခဲ့တယ်လို့အိုလံပစ်ပြိုင်ပွဲမှာလည်းရွှေတံဆိပ်ကို3ချိန်ဆုတ်ခူးခဲ့တဲ့အသင်းဖြစ်ပါတယ်။ဒါပေမဲ့ဘာစုမှမရတဲ့အမေရိကန်အမျိုးသားလက်ရွေးစင်ဘောလုံးအသင်းကအားကစားသမားတွေရတဲ့စုကြေးလစာနဲ့ခံစား권မျိုးကိုမရကြဘဲနဲ့ကြားမှခွဲခြားပြီးဆက်ဆံခံနေရတဲ့အတွက်အမျိုးသမီးဘောလုံးအသင်းသူ28ဦးကအမေရိကန်ဘောလုံးဖက်ဒရေးရှင်းအဖွဲ့ချုပ်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကတရားစွဲဆိုလိုက်ပါတယ်။အခုလိုမျိုးသူတို့တရားစွဲဆိုတဲ့နေ့ဟာမတ်လ၈ရက်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့နဲ့တိုက်ဆိုင်နေသလိုပဲလာမယ့်ဇွန်လပြင်သစ်နိုင်ငံမှာအမျိုးသမီးကမ္ဘာဖလားပွဲကျင်းပဖို့၃လလောက်အလိုမှာလည်းဖြစ်ပါတယ်။စွဲချက်တရားမှာတော့ဘလိုမျိုးသူတို့ကိုကြားမှခွဲခြားဆက်ဆံခံခဲ့ရမှုအခြေခံအကြောင်းရင်းတွေကိုထောက်ပြထားကြပါသလဲဆိုတာကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်ကစီစဉ်တင်ဆက်ထားတာနားဆင်ပါရှင်။
'Cause it only serves to make me more determined to achieve my final goal. And
a girl means being the best. It means drawing the largest TV audience for a soccer match, men or women's, in American history. It means wearing our nation's crest on your jersey, taking yourself and your country to the top of the world. That's what America.
မင်းကလေးတွေကကောင်းဆုံးကစားကြတာပါ။အမျိုးသမီးတွေကစားတဲ့ဘောလုံးပွဲတွေဟာလေအမေရိကန်တပိုင်းမှာ TV ပွဲကြည့်ပိတ်သက်အများဆုံးပါနိုင်ငံရဲ့တစိုက်ပါတဲ့အင်ဂျီကိုဝတ်ပြီးတော့ကစားကြသလိုကိုယ့်နိုင်ငံကိုကမ္ဘာထိပ်ဆုံးကိုရောက်အောင်ပို့ဆောင်ပေးခဲ့ကြတာပါအမေရိကန်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့ကြိုးပမ်းမှုတွေကိုနိုင်ငံကဂုဏ်ယူပါတယ်အစင်တန်းရှိရှိဂုဏ်သိက္ခာရှိရှိစိတ်လှုပ်ရှားပွေရာကောင်းအောင်စနစ်တကျကစားခဲ့ကြတဲ့အတွက်အမေရိကန်အမျိုးသမီးဘောလုံးတင်းကိုသိတ်ဂုဏ်ယူပါတယ်အမေရိကန်တနိုင်ငံလုံးကိုစားချီးကျူးပါတယ်
ကနေဒါနိုင်ငံမှာကစားခဲ့တဲ့2015 FIFA အမျိုးသမီးဘောလုံးအားကစားပွဲမှာအမေရိကန်အသင်းကထိုးစဉ်လက်ရှိချန်ပီယံဂျပန်အသင်းကို5-2နဲ့အနိုင်ရခဲ့တဲ့အတွက်ထိုးစဉ်သမ္မတဘရက်အိုဘားမားကအမေရိကန်အမျိုးသမီးဘောလုံးအသင်းကိုအင်ဂျီရောကိုဖိတ်ကြားခဲ့ပြီးအခုလိုဂုဏ်ပြုချီးကျူးခဲ့တာပါအဲ့ဒီပွဲမှာချန်ပီယံရွှေစိတ်ဆုရခဲ့တဲ့အမေရိကန်အသင်းမှာအမျိုးသမီးရှီရန်လူကယ်လီလွိုက်ရဲ့ခြေစွန်းကိုလေသမ္မတဥပမာကထိုစဉ်ကချီးကျူးခဲ့ပါတယ
် Of course this victory required Carly Lloyd. Now Carly's no stranger to clutch performance.
ဒီအောင်မြင်မှုမှာအဓိကပါဝင်ခဲ့တာက Kelly Lloyd ဖြစ်ပါတယ် Kelly ဟာဒီလိုအောင်မြင်မှုတွေကိုဇက်တိုက်ဆွမ်းဆောင်ခဲ့သူပါ2008 2012 Olympic ပွဲတွေမှာလည်းရွှေစိတ်ဆုတွေအမျိုးသမီးဘောလုံးသင်းကရရှိခဲ့ပါတယ်ဒီနှစ်ဂျပန်နဲ့ကစားတဲ့ပွဲမှာတော့သူ့ရဲ့ခြေစွမ်းကတိတ်ကိုကောင်းခဲ့ပါတယ်ပွဲစလို့16မိနစ်အတွင်းမှာပဲသူ3ဂိုးရအောင်သွင်းခဲ့ပါတယ်
။အမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းဟာကမ္ဘာပေါ်မှာအမျိုးသမီးဘောလုံးအသင်းတွေနဲ့နံပါတ်1ဖြစ်ပါတယ်။1990ခုကစပြီး FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးပွဲတွေကျင်းပခဲ့ရမှာအမေရိကန်အမျိုးသမီးဘောလုံးအသင်းက1990ခု1996ခုနှစ်2015ခုတို့နှစ်မှာရွှေတံဆိပ်ဆုတွေဆုတ်ခူးခဲ့တယ်လို့ Olympic အမျိုးသမီးဘောလုံးပွဲတွေမှာလည်း2004 2008 နဲ့ 2011 တို့မှာရွှေစိတ်ဆုပြီးဆုတ်ခူးခဲ့တာပါအမေရိကန်အမျိုးသားလွယ်ရည်စင်ဘောလုံးအသင်းကတော့ အမျိုးသမီးလေးဝေးစဉ်ဘောလုံးအသင်းရဲ့ခြေရာကိုမမိနိုင်ခဲ့ပါဘူးဖီဖာကဘာဘောလုံးပွဲတွေမှာနေအိုလံပစ်အမျိုးသားဘောလုံးပွဲတွေမှာတခါမှဆုမချစ်ခဲ့ပါဘူးနှစ်ထောင်ဆယ်ရှစ်ဖီဖာကဘာဖလားဘောလုံးပွဲတွေကလည်းခြေစစ်ပွဲတွေတောင်မှမချနိုင်ခဲ့ပါဘူးဒါပေမဲ့အမေရိကန်အမျိုးသမီးလေးဝေးစဉ်ဘောလုံးသမားတွေဟာလာဇာနဲ့ဆူလေးတွေကြတော့ အမေရိကန်မြို့သားလေးဝေးစဉ်ဘလုံးသမားတွေထဲပိုနေပြီးရကြပါတယ်။ဒါကြောင့်မလာရှယ်နီမှာအကြောက်ခဲ့တဲ့နိုင်ငံတကာမြို့သမီးများနေနဲ့တိုက်ဆိုင်ပြီးအမေရိကန်မြို့သမီးလေးဝေးစဉ်ဘလုံးတင်ကအမေရိကန်ဘလုံးအဖွဲ့ချုပ် Federation ကိုကြားမှခွဲခြားဆက်ဆံမှုဂျန်ဒါဒစ်စကရီမိနေးရှင်းနဲ့ကယ်လီဖိုးနီးယားတရားရုံးမှာဆွဲချက်တင်လိုက်ပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့ USA Today သတင်းစာကြီးရဲ့အာကစား ဆောင်ပါရှင် Christine Brennan က NBR သတင်းဌာနနဲ့ဆက်သွယ်မေးမြန်းကမ်းမှာအခုလိုရှင်းပြခဲ့ပါတယ်။
Well, soccer is has an old boys network.
ဘောလုံးပွဲဆိုတာကအမျိုးသားတွေကြီးစိုးတဲ့အကစားပွဲပါ။တကယ်တော့အမေရိကန်ဘောလုံးအဖွဲ့ချုပ်ကကမ္ဘာတစ်ဖက်မှာရှိတဲ့တခြားဘောလုံးဖက်ဒရေးရှင်းတွေပို့ပြီးပြသတယ်လို့ဆိုနေပါတယ်။ကမ္ဘာတစ်ဖက်ဘောလုံးအကစားလောကမှာကြားမှခွဲခြားမှုရှိပြီးအမျိုးသမီးတွေကိုဆန့်ကျင်တဲ့စိတ်ဓာတ်ပြင်းထန်တာတွေ့ရပါတယ်။ဒါပေမဲ့အမေရိကန်အမျိုးသမီးလေးဝေးစဉ်ဘောလုံးတင်ကတော့ကမ္ဘာပေါ ဒါကြောင့်လေသူတို့ကဒီလောက်ခွဲခြားဆက်ဆံခံရတာကိုတော်လောက်ပြီးဆိုပြီးအခုလိုတရားစွဲခဲ့တာဖြစ်တယ်လို့မစ်ဘရန်နန်ကပြောခဲ့တာပါ။ဒါပြင်2019ခုနှစ်ဟာအာဂဇာမာဒမကတခြားကန္တာတွေမှလည်းအမျိုးသမီးတွေကခွဲခြားဆက်ဆံမှုကိုကန့်ကွက်လာကြတဲ့နှစ်ဖြစ်တယ်လို့သူကဆက်ပြောပါတယ်။
ဒီဝေးအစ်ဝီမန့်အဝေးဖရမ်သေနက်စ်ဝီမန့်စ်ဝီလ်ကပ်ဝစ်ဟာပြင်သစ်မှာဇွန်လကျင်းပတော့မှာပါအမေရိကန်နိုင်ငံမှာတိုက်တယ်9လို့ခေါ်တဲ့မြို့သမီများအာဂဇာလေ့ကျင့်ရာမှာဒန်တူခန်းစားခွင့်ရရှိတဲ့ဥပဒေဟာလေ၄၀ချောင်းနှစ်ပြည့်ခဲ့ပြီး၄၀ခုနှစ်နီးပါးတည်တံရှိလာပါပြီဒါကြောင့်ဒီလိုခွဲခြားဆက်ဆံတာကိုငြိမ်းခံဘူးဆိုတာကိုကြားသားလိုက်တာပါပဲ
2019မှာအာဂဇာမာဒမကလူအဖွဲ့အစည်းတွေမှာခွဲခြားဆက်ဆံတဲ့အလေ့အထကိုစတင်ကြောင်းပိုပြီးပြသလာကြတာဖြစ်တယ်လို့ဘရန်နန်ကပြောသွားခဲ့တာပါ။ဒါပြင်အမေရိကန်အမျိုးသမီးနဲ့အမျိုးသားလေးဝေးစဉ်ဘောလုံးတင်ကြားထင်ရှားလာတဲ့ခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့လေသူကဥပမာပေးထောက်ပြခဲ့ပါတယ်။
The difference is in bonuses for the two teams. 2014 World Cup, the men's World Cup, US soccer they lost in the round of 16
the US men did they were ညွတ်သားလေးဝေးစဉ်ညွတ်မီလေးဝေးစဉ်ဘောလုံးအသင်းတွေကြားခွဲခြားဆက်ဆံမှုတစ်ခုကတော့စုကြည့်ပေးတဲ့နေရာမှာဖြစ်ပါတယ်။2014ကမ္ဘာဖလားဘောလုံးပွဲတုန်းကအမေရိကန်မြို့သားလေးဝေးစဉ်ဘောလုံးတင်ကပွဲစဉ်16မှာပဲရှုံးလို့ထွက်ခဲ့ရပါတယ်။ဒါကရှုံးလို့ထွက်ရတဲ့အသင်းကိုပေးခဲ့တဲ့စုကြည့်ပါ။ နောက်တစ်နှစ်ကြာဖြစ်တဲ့2015မှာကနေဒါမှာအမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်အမျိုးသမီးတင်ကရွှေတိရစိတ်စုခုခဲ့ပါတယ်။ရရှိတဲ့စုကြည့်စုစုပေါင်းကတော့ဒေါ်လာ1.3ခုနှစ်သန်းပဲဖြစ်ပါတယ်လို့ဘရန်နန်ကရှင်းပြခဲ့တာဖြစ်ပါတယ်။ခုလက်ရှိအမေရိကန်ဘောလုံးအဖွဲ့ချုပ်ကိုတရားစွဲဆိုရမှာအမေရိကန်လူရည်စဉ်ဘောလုံးအသင်းသူ 26ဦးလို့ပါဝင်ပြီးလာစားပြီးလုတ်ကင်ရတဲ့အခြေအနေကွာခြားမှုကိုအရှိခံပြီး ကျမ်းမာ ခွဲခြား ဆက်ဆံမှုနဲ့ တရားစွဲခဲ့တာဖြစ်ပါတယ်။ တရားစွဲဆိုသူတွေနဲ့ အမေရိကန် အမျိုးသမီး ဘောလုံး အသင်းရဲ့ ခြေဝန်းတွေဖြစ်တဲ့ Alex Morgan, Megan Rapinoe, Kylie Lloyd စသဖြင့်ပါဝင်ပြီး သူတို့က ကမ္ဘာပေါ်မှာ အထင်ရှားဆုံးနဲ့ အအောင်မြင်ဆုံးသော အမျိုးသမီး အာဂဇာသမားတွေနဲ့ ပါဝင်ကြသလို အာဂဇာလောကမှာလေ မျိုးဆက်သစ် အမျိုးသမီးတွေအတွက် စံပြနမူနာရှေ့ဆောင်ကြီးဖြစ်ကြပါတယ်။ ကူလိုကျမခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့အမေရိကန်မှာနာမည်ကြီးမြို့သမီးဘောလုံးအသင်းရဲ့ဂိုဒမဟော့ပ်ဆိုလိုကလေသူတူဦးလေး2080အောက်ကလကယ်လီဖိုးနီးယားတရားရုံးမှာကျမခွဲခြားဆက်ဆံမှုနဲ့စွဲချက်တင်ခဲ့တာရှိပြီးအခုဆိုအမှုကိုကြားနာနေစေဖြစ်ပါတယ်။2019ရာ60ရက်သုံးခုနှစ်ကအတီးပြုတ်ခဲ့တဲ့ဒန်တူလာစာရရှိမှုဥပဒေအရလာစာဒန်တူမရတဲ့စွဲချက်နဲ့တင်ထားတာဖြစ်ပါတယ်။ အဲ့ဒီစွဲချက်ရဲ့တိုင်တန်းချက်တစ်ခုမှာအမေရိကန်အမျိုးသားလက်ရွေးစင်ဘောလုံးသမားတွေဟာအမေရိကန်အမျိုးသမီးလက်ရွေးစင်ဘောလုံးသမားတွေရဲ့ဝင်ငွေထက် 38%ကိုနှုန်းပိုရတယ်လို့လည်းဖော်ပြထားပါတယ်။မြို့သားနဲ့အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းတွေအနေနဲ့က Zagwin and Etagale to do pipi. Lichi and Tendan Siamale. Lina Yame, Simin Riga, to do web pipare. Natal Sangan and Natal Sashi Kuruma. America Mutmi Layuzi, Bolon Dinga. Muta Dine, Poison Bong, Sekobe, Bobi, Kazana and Gedru. Natal Sanga Kaba, Pla, Bolon Web Swizzing, so cool get it, Dreja. Nanga Dava Lele, Bolon Gange, Dari, Pulo Kedu. Bolon Brigda, Dane, Chi, Layo, Chishu. Api Gejara Pipare. Dajang Bolon Pueju, Eddie Ni Baje Wing Wima, Amuta Senior, Mute Me Sindreba, Dola Leading Shun Poli Melu, Mantabi Me, Mute Me Sine, Ami Mujang, Amyat Dola, Sekonetma, Konetai, Yashi Geragule, Yongdin, Yas Fesu Jemma, Taupia, Tavare, Japan Tinu, Mago Nagune, Kunidama, Natal Sengagu Nega, and Nayashi, Kabapla, Bolon Guehale, Medigan Bolon Agra the Maima. Mutayo, a mute me, polo, a thin poison rima. Poetry break that, a miazone, pipa, jump, timbiae, he dream by it, with me, mia, canago, nigon, choa, parish.
You can bend but never break me, cause it only serves to make me more determined.
ดอลลาร์ดันซีซั่นติ้นเสร็จแล้วမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီဇန်ကိုမနက်ဖြန်စနေမနက်ခင်းမှာလဲတလဲပြန်ပြီးထုတ်လွှင့်ပေးပါတယ်အခုဆက်ပြီးတော့တူတာဆုံးလေးအမေရိကန်တခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့တူတာဆုံးလေးအမေရိကန်တခွင့်အစီအစဉ်မှာတော့အမြင့်အယုံချုပ်တဲ့သူမတန်ဆွမ်းဂီတပညာရှင်တွေအတွက် တန်းစုံတီးဝိုင်းဂီတမှုရဲ့အချက်ပေးချက်အတိုင်းလိုက်လံတီးခတ်နိုင်အောင်အချက်ပြပေးတဲ့ကိရိယာနဲ့ဆီလီကွန်ဗယ်လီကနည်းပညာကုမ္ပဏီတွေအကြောင်းကိုအောင်အောင်တင်ဆက်ထားတာနားဆင်ပါရှင်
ဂီတတူရီယာဖန်တီထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကနေအထူးသဖြင့်အမြင့်အာယုံချုပ်တဲ့သူမတန်ဆွမ်းဂီတပညာရှင်တွေအတွက်တန်စုံတီးဝိုင်းဂီတမှုရဲ့အချက်ပေးမှုအတိုင်းလိုက်လံတီးခတ်နိုင်အောင်အချက်ပြပေးရတဲ့ကိရိယာတစ်ခုကိုဖန်တီးလိုက်ပါတယ်အခုလိုကိရိယာကိုဖန်တီးနိုင်လာကြောင့်ဒါဟာမျက်မမြင်ဂီတပညာရှင်တွေအတွက် ဩဂတ်စထရာတန်စုံတီးဝိုင်းကြီးတွေမှာပါဝင်တီးခတ်နိုင်ဖို့အခွင့်အရေးလဲရနိုင်တာပါ Orchestra Gita Divine Gita Muga, Gita Danzingo Piata Pini to Chango Kaimi, Gita Duria Muson Dika Nijare Apoe Larigo, Kapivi, Kapovo, Kapimi Dikabo Dre, A Chapia Pini Dawa, Dilo Chini Muha, Taman Lui Dresso Ino, Saint Pila Bime, Evi Begalu, Yamami Gita Pinashini, Dragaro, Mule Kulawau.
In the past, we've been reliant on hearing sounds around us, so I've been playing in a violin section and I've been reliant on hearing.
ဒီမှာဘဝတခြားလုံးအဆန်းဟောပဲအဓိကအားဆိုင်နားထောင်ခဲ့တာပါတရောထိုးတဲ့အခါမှာဆိုရင်လေဘေးနာကလူတွေတီးတာကိုအားဆိုင်နားထောင်ပြီးဘယ်အချိန်ကိုဝင်တီးရမလဲဆိုတာကိုအကြံဖြင့်ခန့်မှန်ပြီးတော့ဝင်ရတာပါဂီတပညာရှင်တွေတောင်မှခက်မြန်မြန်တီးရတဲ့အခါမသိမသာအလွယ်အချော်ရှိတတ်တာဆိုတော့လေမသိတာလားပါဘူး
အခုအခါမှာတော့မျက်မျက်မြင်ဂီတပညာရှင်တွေအတွက်ဟက်ပတစ်ဘတ်တန်လို့ခေါ်တဲ့အာယုံငန်ဂီတသင်္ကေတပြဒုချောင်းလေးကအထောက်အကူပြုမှာပါ တာမန်လူရဲ့အနေနဲ့ဂီတမှုရဲ့အချက်ပြဂီတသင်္ကေတပြဒုချောင်းကိုကြည့်ပြီးနောက်ကနေလိုက်တီးမုံနိုင်ပေမဲ့မျက်မမြင်တွေကတော့အဲ့ဒီဒုချောင်းနဲ့ဆက်ထားတဲ့အာယုံငန်ကိရိယာတွေကနေတဆင့်လိုက်တီးနိုင်မှာဖြစ်တယ်လို့ဆိုပါတယ်ဒီပစ္စည်းကိုဖန်တီးသူဘဟက်မက်ဒိုရှန်က
And what it does is it senses the movement of the hand. It senses angle, senses role and pitch.
ဒုချောင်းမှာတက်ထားတဲ့အာယုံခံကိရိယာကလက်ရဲ့လှုပ်ရှားမှုကိုဖတ်ယူပါတယ်လက်ကောက်ဝဲဘလို့ချိုးလဲ
အဲ့လိုအာယုံငန်ကိရိယာကနေထုတ်လွှတ်တဲ့အချက်လက်တွေကိုမျက်မမြင်ဂီတပညာရှင်တွေရဲ့ခြေချင်းဝက်ဒါမှမဟုတ်လက်ကောက်ဝက်မှာတက်ထားတဲ့ကိရိယာကနေဖန်ယူပြီး vibrate
တုန်ခါမှုအမှတ်သားကနေသိနိုင်တာကြောင့်ဒီနည်းပညာဟာမျက်မမြင်ဂီတပညာရှင်တွေအတွက်အထောက်အကူဖြစ်စေတယ်လို့ဆိုပါတယ်ဇန်နရာတီးခတ်သူမျက်မမြင်တူဦးဖြစ်တဲ့ကေဗင်ဆက်တီဇဘဲက
ခါအနစ်တက်နိုလော်ဂျီအက်စန်ချူလီပလဂ်စ်အင်တူဒါ ကန်ဒက်တန်မူးဗ်မန့်စ်ဝစ်အစ်ရီယက်ဆိုက်တင်းအင်ဒီဒီကိရိယာကနေတဆင့်ဂီတမှုရဲ့လှုပ်ရှားမှုနဲ့စက်သွယ်ပေးထားတာကြောင့်အဆင်ပြေလွန်းလာပ
haptic pattern ကရိယာကိုအခုခါမှာတော့မြေမြေမြင်ဂီတပညာရှင်တွေဂီတမှုတွေနဲ့စမ်းသပ်နေသေးပါဂီတမှုအီဝန်ကမဲကတော့ဒီကရိယာကိုအသုံးပြုရတာတိတ်မခက်ခဲလာဘူးလို့ဆိုရတယ
် when using it and being able to also being able to feel the signals that it gives you
ဒီကရိယာအသုံးတဲ့အခါမှာအယုံခံစင်ဆာရဲ့လှုပ်ရှားမှုတွေကိုထိတွေ့ခံစားနိုင်ပါတယ်ဒီနောက်ကိုဘလို့အတံမျိုးလိုရင်လက်ကိုဘလို့ချိုးမယ်အရှင်လျှော့မယ်စသဖြင့်လည်းလေ့ကျင့်ရယူနိုင်ပါတယ်တိတ်မချပါဘူးခဏဆိုရင်ပဲဘယ်လိုလုပ်ရမလဲဆိုတော့သိသွားပါလိမ့်မယ်ပုံမှန်တွေ့နေကြမြင်နေကြပုံစံမျိုးတွေစဉ်းစားတတ်ပြီးတော့ဂီတသင်ဂီတတွေပြရတဲ့နည်းစတစ်ခုလို့ဆိုရမှာပေါ့ဗျာ
အခုနည်းပညာသစ်နဲ့ဖန်တီးထားတဲ့ haptic pattern ကရိယာကိုတော့နောက်နှစ်မှဈေးကွက်တင်ရောင်းချဖို့မျှော်မှန်းထားပါတယ်ခင်ဗျာ1800ခုနှစ်တွေတုန်းကရွှေကြီးကျယ်တူးဖော်နိုင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့နည်းပညာကုမ္ပဏီသစ်တွေစတင်ဖွင့်လှစ်ရနေတာဖြစ်လာပါတယ်။အာရှတိုင်းမှာဆိုရင်လည်းအစစ်မြင့်နည်းပညာအသုံးပစ္စည်းတွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရဟာဆိုရင်တော့ကမ္ဘာတစ်လောကပညာရှင်တွေလာရောက်အခြေစိုက်ရာဒီနည်းပညာလုပ်ငန်းသစ်တွေစတင်ရအရက်ဖြစ်လာပါတယ်။မတူခြားနားတဲ့ဒေသတွေမှာလုပ်ငန်းသစ်တွေဘယ်လိုစတင်ပါသလဲ။တရုတ်နဲ့ထိုင်ဝမ်မှာနည်းပညာလုပ်ငန်းသစ်စတင်လုပ်ကင်ခဲ့တဲ့ ADO ဟာဆီလီကွန်ဗယ်လီမှာလာပြီးတော့ VR လုပ်ငန်းတစ်ခုကိုစတင်ကောင်တဲပေါ်နေတာပါ။ဆီလီကွန်ဗယ်လီမှာထက်အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ O ကပြောပါတယ
်။ A lot harder to get investors. And they're a lot more real in terms of you know hey you have to generate a business model
ဝေဒီဆိုင်ထိုးရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယက်တည်နိုင်ဖို့လုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာဆိုတာပါပဲ
ဒါပေမဲ့လေဆီလီကွန်ဗယ်လီမှာယင်းနည်းမြုံနံမှုငွေကြေးရှင်တွေကပိုးပြီးတော့နှက်သက်ကြတယ်လို့အိုးကပြောပါတယ
် you know you have a great idea great go and push it out
ညစီမှာအချမ်းချမ်းကောင်းရှိရင်လှုပ်တာလှုပ်လိုက်ပါပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
ယင်းမျိုးနန်သူထွက်လန်ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါစွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောပါတယ
် Asia has too much of put too much weight on
အာရှမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့ပုံမှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခမားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခမားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ဒီချက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
ဆီလီကွန်ဗယ်လီမှာဆိုရင်တော့မောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းနည်းမြုံနံသူတွေကအဆိုးမမြင်ကြပါဘူး။မောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေတွေကနေသိယူနိုင်တာကြောင့်မှဒါပေမဲ့လည်းမောင်မြင်တဲ့တန်ကိုခံရသူတွေလည်းရှိပါတယ်လို့စုံဦးတင်ထွေးလုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ
်။ There's been a lot of people go to depression, people who potentially commit suicide.
စိတ်ဓာတ်ကျသူတွေတတ်တည်ဖို့ကြံစည်သူတွေလည်းရှိပါတယ်။ကိုပိုင်ကုမ္ပဏီတစ်ခုကိုစတဲ့အခါမှာဖီးယားမျိုးစုံရင်ဆိုင်ရပါတယ်။ကိုဆန္ဒနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မှန်ရှိကြတယ်လေ
။စုံဦးတီထွင်လုပ်ငန်းရှင်အများပြားဟာ Google လို Facebook လို company မျိုးတည်ထောင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်။အများစုမှာနည်းပညာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကျွဲဝပေမဲ့ဘလို့အောင်မြင်အောင်လုပ်မလဲဆိုတဲ့အပိုင်းမှာတော့အားနည်းချက်ရှိတယ်လို့ယင်းနည်းမျိုးနံသူ Truck လွန်ကပြောပါတယ်
။ It's your ability to recruit top talent your ability to get top talent to work together well
အင်တန်တော်ရဲ့သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူတို့ရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ
်ဒီပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေကိုအမေရိကန်ပြည်အောင်စုမှလည်းမဟုတ်ဘဲနိုင်ငံရခြားမှာလည်းဆီလီကွန်ဗယ်လီကယင်းနည်းမြုပ်နှံသူတွေကရှာဖွေနေတာပါအဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်
they come to the states and they invest a lot around this area.
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တူထင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ်
။အခုအခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာနေတာမဟုတ်တော့ပဲအရှိတောင်အာရှတစ်ခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ။
အောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီသုတဆောင်လေးအမေရိကန်တခွေအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးပါရစေ။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒေါက်ခင်မြတ်သက်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
လုံးခဲ့တဲ့နှစ်သန်းပေါင်းများစွာကရှင်သန်ပြီးအခုပျောက်ကွယ်နေပြီလို့သတ်မှတ်ထားတဲ့ဆီလီကန်ငါးကြီးတွေဟာအခုထိရှိနေဆဲဖြစ်ပြီးဒီငါးတွေကိုသိပ္ပံပညာရှင်တွေ ဘာကြောင့်ရှာဖွေနေကြရလဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါပါ။ဆီလီကန်ငါးရဲဟာအသားစားကတော်ဖြစ်ပြီးပင်လယ်သမုဒ္ဒရာကျမ်းပြင်မှာကျက်စားရှင်တန်တဲ့ငါးမျိုးဖြစ်ပါတယ်။6ပေလောက်အရှိရှိပြီးအလေးချိန်ကပေါင်100လောက်ရှိတဲ့ငါးတွေဖြစ်ပြီးသူတို့ကိုပြောက်ွယ်သွားတဲ့မျိုးစိတ်လို့အရင်ကသတ်မှတ်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူတို့ဟာဂုတိရှင်တန်နေသေးပဲလို့ American သဘာဝသမိုင်းပြရက်ကပြရိုင်းမှုတူဖြစ်တဲ့ Oliver Cranman ကပြောပါတယ်
။ These are two whole coelacanths in alcohol preserved in alcohol. Before 1938 it wasn't thought this was possible because we only knew them from
ကျွန်တော်တို့စီမှာအရင်နဲ့စိန်ထားတဲ့ဆီလီကန်ငါးနှစ်ကောင်ရှိပါတယ်။1938ခုနှစ်မတိုင်ခင်ကဆိုရုပ်ကျွင်းကိုပဲတွေ့ဘူးတာမို့သူတို့အခုထိရှင်နေမယ်လို့ဘယ်သူကမှထင်မထားပါဘူး။ဒီမှာတော့နှစ်ကောင်ကိုပြထားနိုင်ပါပြီ
။ဆီလီကန်ငါးတွေဟာလွန်ခဲ့တဲ့နှစ်တန်ပေါင်း360လောက်ကရှင်တန်နေထိုင်တဲ့ငါးမျိုးဖြစ်တာကြောင့်သူတို့ကိုရှာရှာပါပါအသက်ရှင်ရတွေ့ရတဲ့အခါမှာတက်ရှိရုပ်ကျွင်းတွေလို့တင်စားခေါ်ဆိုလို့ရှိပါတယ်။လက်ရှိမှာမျိုးစိတ်အပြင်နှစ်မျိုးရှိပြီးအာဖရိကအရှေ့ပိုင်းကမ်းခြေတွေမှာတွေ့ရတဲ့အမျိုးကိုအိန္ဒိယသမုဒ္ဒရာအနောက်ပိုင်းဆီလီကန်လက်တီမာရီယာချာလမ်နီလို့ခေါ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလဝါစီကမ်းလွန်မှာတွေ့ရလို့ရှိတဲ့အမျိုးကိုတော့အင်ဒိုနီးရှားဆီလီကန်လက်တီမာရီယာမီနာဒွင်းဆစ်လို့ခေါ်ပါတယ်။သူတို့ဟာအရင်တုန်းကတော့မျိုးစိတ်ပေါင်း120ကျော်ရှိပြီးရုပ်ကျွင်းအဖြစ်သာမှတ်တမ်းတင်နိုင်ခဲ့တာပါဒီဆီလီကန်ငါးတွေဟာထူးခြားတဲ့အတွက်သိပ္ပံပညာရှင်တွေကတည်တည်ချာချာလေ့လာနေကြတာဖြစ်ပါတယ်သူတို့ဟာလွန်ခဲ့တဲ့နှစ်တန်ပေါင်း65သန်းလောက်ခရီးကကွဲပြောက်သွားတဲ့ငါးမျိုးဖြစ်ကြောင်းမှတ်တမ်းတင်ထားတာဖြစ်ပြီးပထမဆုံးသူတို့ကိုအသက်ရှင်ရစပြီးတွေ့ရတာကတော့1938ခုနှစ်ကဖြစ်ပါတယ်အနောက်အိန္ဒိယသမုဒ္ဒရာနေဆီလီကန်ငါးမျိုးကိုတောင်အာဖရိကတိုင်းမှာတွေ့ကြရတာပါဒုတိယအသက်ရှင်ရတွေ့ရတဲ့မျိုးစိတ်ကတော့အင်ဒိုနီးရှားကဆီလီကန်မျိုးစိတ်ဖြစ်ပါတယ်1998ခုနှစ်ကအင်ဒိုနီးရှားဈေးထဲမှာရောင်းနေတာကိုတွေ့ကြရပြီးနောက်တစ်နှစ်မှာတော့အသက်ရှင်ရတဲ့ဒီငါးမျိုးကိုဖမ်းမိကြတာဖြစ်ပါတယ်ဒီငါးတွေဟာဒရွာရီရဲ့အဆင့်ဆင့်တိုးတက်ပြောင်းလဲလာတဲ့ဖြစ်စဉ်ကိုလေ့လာရမှာတိတ်ကိုအေးပါတာကြောင့်သူတို့ဟာပြောက်ွယ်နေတဲ့ဂွင်းဆက်တစ်ခုလို့လဲ Oliver Cranman ကပြောပါတယ်
was the missing link between bony fishes and tetrapods including human beings so this was a fantastic expectation the fact that we hadn't
အယိုးရှိတဲ့ငါးတွေကနေခြေလေးချောင်းနဲ့လူအပါဝင်ကြိုးရိုးရှိသရဝါတွေအပြည့်အဆင့်ဆင့်ပြောင်းလဲမှုမှာဒီငါးမျိုးကပျောက်နေတဲ့ဂွင်းဆက်တစ်ခုဖြစ်တာကြောင့်သူတို့ကတကယ်မျှော်လင့်ချက်ပါသူတို့ကိုရုပ်ကျွင်းအနေနဲ့ပဲတွေ့ပူးခဲ့တဲ့အတွက်သူတို့ဟာပျောက်ွယ်သွားရကနေပြန်ရှင်တန်လာတဲ့သဘောဖြစ်နေပါလေ
။ရင်းနေသရဝါလေးတွေကလည်းတဖြည်းဖြည်းနဲ့ကုန်းပေါ်မှာနေတဲ့သရဝါအဖြစ်တိုးတက်ပြောင်းလဲလာတာဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်ပေါင်း390လောက်မှာဆီလီကန်တွေအဆုတ်ပါငါးတွေနဲ့ခြေလေးချောင်းပါသရဝါလေးတွေဖြစ်နေ၊ကွဲပြားလာကြတာဖြစ်ပါလေ။ဆီလီကန်တွေရဲ့ထူးခြားချက်ကရေရက်လေးခုပါတာပါ။ဒီရေရက်တွေဟာသူတို့ခန္ဓာကိုယ်ကလည်းဆန့်ထုတ်နိုင်ပြီးခြေလေးချောင်းပါသရဝါတွေမြေပေါ်မှာတွားတယ်လို့ရွေးရှားနိုင်တာဖြစ်ပါတယ်။ဒါအပြင်သူတို့ရဲ့မေးရိုးတွေကလည်းထူးခြားပါတယ်။အကျဲကြီးဟနိုင်တဲ့အတွက်ကြီးမားတဲ့သားကောင်ကိုဖန်ဆားနိုင်ပါတယ်။ကြောရုပ်ရှိသရဝါနဲ့ပွာရာကတော့သူတို့ရဲ့ကြောရုပ်ဟာအခေါင်းဖြစ်နေပြီးအစီရင်းနဲ့ပြည့်နေတာဖြစ်ပါတယ်။သူတို့ရဲ့နှာခေါင်းတွိုက်က rostral organ လို့ခေါ်တဲ့အပိုင်းမှာအာရုံခံနိုင်တဲ့ဆက်နစ်ရှိပြီးသားကောင်ကိုရှာဖွေနိုင်တယ်လို့အတားအဆီးတွေကိုလည်းရှောင်ရှားနိုင်ဖို့တုံ့ကြပါတယ်။နောက်ထူးခြားချက်တစ်ခုကသူတို့ရဲ့အုံနှောက်ဟာအုံကောင်းခွန်ရဲ့တိတသမနှစ်ရာဂိုင်းနှုံးတာရှိပြီးကြံနေရာတွေမှာတော့အဆီတွေနဲ့ပြည့်နေတာပါဆီလီကန်အမဟာတရေသားကိုတစ်ခါတလေမှာ၃နှစ်လောက်ထိလွယ်ထားတတ်ပြီးငါးသားပေါက်လေးတွေကိုအကောင်လိုက်မွေးထုတ်တာဖြစ်ပါတယ်တစ်ခါတော့ဖမ်းမိခဲ့တဲ့ဆီလီကန်တကောင်ကိုခွဲစိတ်ကြည့်တဲ့အခါမှာအထက်မှာငါးသားပေါက်ကလေးငါးကောင်တွေ့ခဲ့ရတာပါဆီလီကန်ငါးတွေကိုကူအောင်သရဝါလို့ခေါ်လို့ရှိပါတယ်။နေ့ခါမှရှိအောက်ကကြောက်ကူတွေအခေါင်းပေါက်တွေကြောက်ချက်တွေကြမှာငင်းငင်းလေးအိတ်နေလေးရှိပြီးညနေဆောင်လောက်မှအဆာရှာစားလို့ရှိပါတယ်။အများအဖြင့်ငါးတို့ရေပွဲတို့ရေခူတို့ကိုစားလို့ရှိတာပါ။သူတို့ဟာပင်လယ်ကျမ်းပြင်တဝိုင်းမှာရွေးရှားသွားလာကြက်စားနေထိုင်တာဖြစ်ပြီး ညဘက်သူတို့အစာရှာထွက်ချိန်မျိုးမှာ၄မိုင်လောက်ထိရွေရှားသွားလာနေရှိပါတယ်သူတို့နေ့အခါမှာခိုနားဖို့ဂူတွေ့ရင်တော့အဲ့ဒီမှာခိုနားတက်ပါတယ်ခိုနားရာတနေရာထဲမှာဆီလီကန်အကောင်ပေါင်းတရာစင်လောက်အတူနေလေးရှိပြီးတကောင်နဲ့တကောင်တိုက်ခိုက်တာမျိုးတော့မတွေ့ရဘူးလို့သူတို့ကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေကပြောပါတယ်အိန္ဒိယသမုဒ္ဒရာထဲကဆီရှီလစ်ကျွန်းတွေဟာဆိုမာလီယာနဲ့ကင်ညာကမ်းရိုးတန်းတွေနဲ့မိုင်းရာချီဝေးတဲ့နေရာမှာတည်ရှိပါတယ်ဒီကျွန်းတွေဟာလူသူအယောက်ပေါက်နေတဲ့အတွက်တဘာဝအတိုင်းရှိနေတာကြောင့်သူတေသနာအတွက်တိတ်ကိုတန့်တော်တဲ့ဒေတာပါဒါကြောင့်သိပ္ပံပညာရှင်တွေဟာအဲ့ဒီဒေတာရင်းကတန်တာကြောက်တန်းတွေကိုလေ့လာတာနဲ့ပလတ်စတစ်အန္တရာယ်စောင့်ကြည့်တာအပြင်လွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကအသက်ရှင်နေထိုင်ခဲ့တဲ့ဒီငါးတွေကိုရှာဖွေဖို့ပါဆရာထပ်တန်းနေကြပါတယ်။အဲ့ဒီထဲမှာ Oxford တက္ကသိုလ်ကသုတေသနပညာရှင်တွေနဲ့အတူ Nathan Anwar သုတေသနအဖွဲ့ကဒီကျွန်းတွိုက်ကိုလေ့လာဖို့လုပ်နေပါပြီ။သူတို့ဟာအိန္ဒိယသမုဒ္ဒရာထဲကဆီရှီလစ်ကျွန်းတွေရဲ့ရေနှစ်ပိုင်းတွေထဲမှာဆီလီကန်ငါရှာပုံတော်ဖွင့်ကြတော့မှာဖြစ်ပါတယ်။သိပ္ပံပညာရှင်တွေဟာဆီလီကန်လို့ခေါ်တဲ့ထူးခြားတဲ့တက်ရှိရုပ်ကျွန်းတွေနဲ့အတူသူတို့ရှန်တန်ချက်စားတဲ့ဒေဟစနစ်တွေကိုနောက်ဆုံးပေါ်ဆက်ကရီယာတွေနဲ့ရှာဖွေဆန်းစစ်လေ့လာကြတော့မယ်ဆိုတော့သင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးသလိုမနက်ဖြန်စနေမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးနိုင်ပါတယ်။ဒီ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တောက်ကြညာချက်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါအောင်ရှင
်နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှဒီနေ့ပြစ်ခတ်မှုဖြစ်ရာကလူပေါင်း49ယောက်ထပ်မံတေဆုံးပြီးနောက်ထပ်လူ20လောက်လည်းအပြင်းထန်ဒဏ်ရာရသွားပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအမျိုးသား3အမျိုးသမီး2ကိုဖမ်းဆီးထားပြီးတန်ကြားရှိသူတွေအားလုံးကလုံခြုံရေးအတွက်စောင့်ကြည့်ခံရခြင်းမပါဘူးလို့လည်းနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကပြောပါတယ်အသက်28နှစ်အရွယ်တနသမားဖြစ်တန်ကြားရှိသူကိုတော့လူသတ်မှုနဲ့အမှုဖွင့်ထားပြီးစီးနှင်းမှာရုံးထုတ်မယ်လို့လည်းရဲတပ်ဖွဲ့ကော်မရှင်နာမင်းကြီး Mike Poshua ပြောဆိုထားပါတယ်ပြီးခဲ့တဲ့နေ့ကနေ့တုန်းကပြတ်ချသွားခဲ့တဲ့ Ethiopia လေကြောင်းလိုင်းလေရင်ပိုင်းစာတွေမှာလေရင်တင်ပြအောင်လုပ်တဲ့ဆက်ပုံမှန်အနေထားမဟုတ်တာတွေ့ရတဲ့အကြောင်းလေရင်ပြစ်ချမှုကိုစုံစမ်းစစ်ဆေးနေသူတွေကပြောပါရယ်ပုံမှန်မဟုတ်တဲ့ဆက်အနေထားကအောက်တိုဘာလထဲမှာတော့ပြစ်ချသွားခဲ့တဲ့အင်ဒိုနီးရှားနိုင်ငံကလိုင်းရန်လေကြောင်းလိုင်းလေရင်နဲ့ဆက်နေဆင့်တူနေတယ်လို့လည်းကြွန့်ကျင်သူတာဝန်ကပြောဆိုခဲ့ကြတာပါတိုက်ပွဲတွေပြင်းထန်လာနေတဲ့ရခိုင်ပြည်နယ်မှာအာဏာပိုင်တွေရဲ့ကန့်သတ်မှုတွေကြောင့်ဒေသခံတွေအတွက်မရှိမဖြစ်လိုအပ်နေတဲ့ရမ်းမာရေးဆောင်ရှောက်မှုအကူအညီတွေမရနိုင်ပဲဖြစ်နေရတယ်လို့ပြည်ထောင်နိုင်ငံခြေဆိုင်နယ်စည်းမထဆရာဝန်များဖွဲ့ MSF ကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတိုက်ပွဲတွေပြင်းထန်လာတဲ့ဇန်နဝါရီလဆန်းကဆက်လို့ပုံနေကျုံးမြို့နယ်မှာရမ်းမာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုခွင့်မပြုတော့တဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါရမ်းမာရေးဆောင်ရှောက်မှုတွေအားနည်းတဲ့ရခိုင်ပြည်နယ်မှာခြေလက်ဒေသတွေမှာအခြေစိုက်ထားတဲ့နယ်လယ်စီးကမ်းမဖွင့်နိုင်တာနှစ်လရှိလာတဲ့အတွက်တခြားဝေးလံတဲ့နေရာတွေကိုစေကုံးသားမှုခံယူဖို့သွားကြတဲ့ဒေသခံတွေအခက်အခဲတွေကြုံတွေ့နေရတယ်လို့လည်း MSF ကဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောဆိုထားတာဖြစ်ပါတယ်
သတင်းချင်းညုတ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လုပ်ရင်းမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတဖန်အင်ဂျင်နီယာကတော့ IDM ဦးတကူဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီအထိချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါရှင်
This program has come to you from the Voice of America, Washington.
Welcome to the